ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုထိန်းချုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝန်းမှာပေါက်ကွဲတံတွေနဲ့တနက်ပစ်ခတ်တံတွေဒီကနေ့ကြားရပါတယ်မြို့တော်မှာညနေ9နာရီကနေမနေ့7နာရီအထိအပြင်းမထွက်ရအမိတ်မြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ရုရှားတပ်တွေရန်ကနေကီးဖ်မြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်မြို့တော်ကယူကရိန်းကြီးတဲ့စခန်းတစ်ခုကိုတိုက်ခိုက်ခံခဲ့ရပေမဲ့ပြန်တွန်းလှန်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်မျိုးတော်ကအထက်မြင့်အဆောက်အဦတစ်ခုဒီကနေ့အစောပိုင်းကပြစ်ခတ်ခံခဲ့ရပါတယ်အဆောက်အဦကိုရုရှားဒုံးကျည်တစ်စင်ထိမှန်ခဲ့တယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒုံးကျည်တိုက်ခိုက်မှုကြောင့်လူ6ယောက်ဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ရေးလူသားတူက AP သတင်းဌာနကိုပြောပါတယ်အဆောက်အဦရဲ့ပေါ်ပိုင်းအထက်တွေအကြီးအကျယ်ပျက်စီးသွားတာကိုဗီဒီယိုတွေမှာတွေ့ရပါတယ်ကီးဖ်မျိုးတော်ကိုတိုက်ခိုက်မှုဟာဒီကနေ့မှပိုပြင်းထန်လာမယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကခန့်မှန်းပြောဆိုထားပါတယ်ကီးဖ်ကိုအထူးအာရုံစိုက်ဖို့လိုပါတယ်မြို့တော်ကိုကျွန်တော်တို့အဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတကပြောပါတယ်ပြည်နှစ်သမ္မတအီမန်နွယ်မက်ခရွန်နဲ့စကားပြောခဲ့တယ်လို့သမ္မတဇယ်လင်စကီကဒီကနေ့ Twitter မှာရေးပါတယ်ကျွန်တော်တို့မဟာမိတ်တွေစီကလက်နက်နဲ့စစ်အုံဆောင်တွေယူကရိန်းကိုလာနေပါပြီစစ်ဆန့်ကျင်ရေးမဟာမိတ်အဖွဲ့အလုပ်ဖြစ်နေပါပြီလို့သမ္မတဇယ်လင်စကီကပြောပါတယ်ယူကရိန်းအရှေ့တောင်ပိုင်းကမလီထိုပိုမြို့ကိုရုရှားတပ်ဖွဲ့တွေသိမ်းလိုက်ပြီလို့ရုရှားကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်ယူကရိန်းအစိုးရအသက်မဲ့သွားအောင်လုပ်မဲ့အစီအစဉ်ရဲ့တစ်စီတစ်ပိုင်းအနေနဲ့ကီးဖ်မြို့တော်နဲ့တခြားအဓိကမြို့ကြီးတွေကိုရုရှားတပ်တွေတိုက်ခိုက်နေတာသိရှိရောက်ပုံမရဘူးလို့အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့တာဝန်ရှိသူတွေကတောက်ကြနေမှာပြောခဲ့ပါတယ်။ယူကရိန်းနိုင်ငံအတွင်းပိုင်းနဲ့ကိုရုရှားတပ်တွေတဖြည်းဖြည်းချင်းဝင်လာနေတာနဲ့အမျှနိုင်ငံမြောက်ပိုင်းကခါကီးဖ်မြို့နဲ့တောင်ပိုင်းကခါဆွန်းမြို့တွေအနီးဒေသတွေမှာပေါက်ကွဲမှုတွေနဲ့ပြစ်ခတ်မှုတွေတောက်ကြနေကဆက်ဖြစ်ခဲ့ပါတယ်။